ပြည်သူ့သမ္မတအမန်နျော်မက်ခရွန်ဟာပြည်သူ့ဝန်ကြီးချုပ်ပြည်ထောင်စုဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပါတယ်။ပြည်သူ့နိုင်ငံပါရစ်မြို့အပါအဝင်နိုင်ငံတော်မှသတင်းသုံးပတ်ဇက်တိုက်ဆန္ဒပြနေကြတဲ့အကောင်ကြီးအဝါဝဆန္ဒပြတဲ့သူတွေကိုဘယ်လိုမျိုးအကောင်းဆုံးကင်တယ်ဖြေရှင်းမလဲဆိုတာကိုဆွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာဖြစ်ပါတယ်။ပါရစ်မြို့မှာစနေနေ့ကလှုပ်ခဲတဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကပတင်းပေါက်တွေကိုရိုက်ခွဲပြီးစတိုးဆိုင်တွေကိုလူရဲခဲကြသလိုအော့ဂ်ဒီထရိုင်းအထိမ်းအမှတ်မဦးကြီးကိုလည်းစီးရီနဲ့မုတ်ခဲ့ကြတာကြောင့်အတိကယုံအသွင်လိုဖြစ်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းပါရစ်မြို့မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုလည်းဖြစ်လာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာ၊ဆိုင်တွေလူရခံရတာ၊အဆောက်အုံတွေမိရှုခံရတာ၊လမ်းသွန်းလမ်းလာတွေနဲ့တရင်လောက်တွေကိုချင်းကြောက်ခံရတာအပါအဝင်အော့ဂ်ဒီထရိုင်းကိုစီးရီနဲ့မုတ်သွားတာဟာမှန်ကန်တဲ့လောက်ရတည်မဟုတ်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။စနေနေ့ကပါရစ်မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်23ယောက်ပါဝင်133ယောက်တန်းရခဲ့ပြီးတော့လူ412ယောက်ကိုဖမ်းဆီးလိုက်တယ်လို့ပါရစ်ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့တုန်းကပါရစ်မြို့မှာလူပေါင်း500အပါဝင်နိုင်ငံတော်ဆန္ဒပြတဲ့သူ36000လောက်ရှိတယ်လို့လည်းပြည်သူ့ဝန်ကြီးချုပ်ကပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အစိုးရပြောခွင့်ရကတိုက်တွန်းထားပါတယ်။ပြည်သူ့နိုင်ငံတော်မှာလက်စီအပါဝင်အခွန်အလေးတိုးမြှင့်ကောက်ခံလာတာကိုမချေနှက်လို့ဆန္ဒပြပွဲတွေဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။